Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ9ရက်ကြာသပတေးနေ့ညနေခင်းတွင် VOA စီစဉ်တွေကိုမေခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25လောက်ကနေတိုက်ရိုက်ထုံးသွင်းပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွင်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါWikiLeaks ကအခုနောက်ဆုံးလျှို့ဝှက်မှတ်တမ်းတွေဖွင့်ချလိုက်တာကနေအကျိုးဆက်တွေကိုအမေရိကန်နိုင်ငံသားတွေစိုးရိမ်နေတယ်လို့ CIA ကပြောလိုက်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာစောင့်မဲ့တိုင်းအတွက်ကုန်ကြစည်ကိုတခြားဆွေးရဌာန3ခုကနေဖျက်ယူဖို့သမ္မတ Trump ကစဉ်းစားနေပါတယ်။နောက်ကိုရီးယားနဲ့တရမန်ဆက်သွယ်ဖြတ်တောက်ပြစ်နိုင်ခြင်းကိုမလေးရှားဝန်ကြီးချုပ်ကပယ်ချပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြမှာကတိုင်းနာလက်နက်ကိုင်တွေကလက်နက်ကိုင်လမ်းစဉ်ဆွလွန်ပြီးတော့ငင်းကြေးလမ်းစဉ်မှာပါဝင်လာရေးကိုတက်မတော်ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့
အကျွန်တော်တို့ပဲခွဲခြားပြီးတော့မှလက်နဲ့ဆွံ့ရမယ်လက်နဲ့အပ်မယ်ဆိုတဲ့ဂရီပေးမှသာလေဒီအခုပြောနေတဲ့အာဘာမှသေချာရည်ရမှုမရှိ
DNA တအောင်းပလောင်တက်အထွေထွေအတွေ့အမှုပုံမှုကျုပ်တာဖုံးကျော်ကိုခုလိုတုံးပြချက်ကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါဒါပြင်ရှမ်းပြည်ကိုကန်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ကျန်းတုံမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်မိုင်းလာနေမြေတဲကကျူဆိုင်တက်စခန်းကိုမနေ့ကပြန်လွှဲပြောင်းပေးလိုက်တဲ့တဲ့င်းစာရတွေကိုခုညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တက်ရောက်တဲ့တဲ့င်းတွေကိုကိုကျော်သိန်းနဲ့မတ်တင်ကြီးထက်တို့ကကြေညာပေးပါမယ်ရှင်
လျှို့ဝှက်မှတ်တမ်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာမဲ့အကျိုးဆက်တွေပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်နေတယ်လို့အမေရိကန်ထိတ်တန့်ထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိစင်ညာထွက်လာတဲ့လျှို့ဝှက်မှတ်တမ်း1881ခုဟာအစစ်အမှန်တွေလားဆိုတဲ့ပေါ်ဗုဒ္ဓနေမှာ CIA ပြောခွင့်ရကမှတ်ချက်ပေးပြောဖို့ညင်ပါတယ်။ဒါပေမဲ့လည်းအကြံဖက်ဝါဒီတွေတခြားရန်သူတွေရဲ့ Android ကနေထောက်လှမ်းရေးအဖွဲ့တွေအနေနဲ့အမေရိကန်ကိုကောက်ကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks ကယူရတယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့ပြောပါတယ်။ဒီလိုဖွင့်ချတာမျိုးဟာအမေရိကန်ဝန်ထမ်းတွေနဲ့လှုပ်ဆောင်ချက်တွေကိုအန်ဒရယ်ဖြစ်စေဦးတာမကမိမိတို့ရဲ့ရန်သူတွေကမိမိတို့ကိုဘေးဒုက္ခရောက်အောင်လုပ်နိုင်မဲ့နီလန်းတွေနဲ့အချက်လက်တွေကိုပေးလိုက်တာဖြစ်တယ်လို့ CIA ပြောခွင့်ရဂျိုနာသန်လူးကထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ်။အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကလည်းသတိထားရမယ့်သဘောဗိုလ်ဒူးနေကပြောသွားပြီးလျှို့ဝှက်အချက်လက်တွေပေါက်ကြားအောင်လုပ်ခဲ့သူတွေကိုစုံစမ်းအရေးယူမယ်လို့ဆိုပါတယ်။
ဆီးရီးယားနိုင်ငံရက္ကာမြို့ကိုအစ္စလာမ်မြစ်အစွန်ရောက် IS စစ်သွေးကြတွေထံကပြန်လည်တိုက်ခိုက်သိမ်းယူရေးအထောက်အကူပေးဖို့အတွက်အမေရိကန်မရိန်းတပ်သားတွေကိုဆီးရီးယားနိုင်ငံမြောက်ပိုင်းမှာတက်ချထားပါတယ်။မရိန်းတပ်သားတွေတက်ချထားတဲ့အကြောင်းပထမဆုံးဖော်ပြလိုက်တဲ့ Washington Post သတင်းစာကြီးကတော့အမေရိကန်လက်နက်ကြီးတပ်ရောက်ရှိလာမှုဟာဆိုရင်ဆီးရီးယားနိုင်ငံတွင်အမေရိကန်စစ်ဖက်တပ်ဖွဲ့တွေအုံပြုမှုမှာထူးခြားတဲ့ဖြစ်ထွန်းမှုအဖြစ်ဖော်ပြပါတယ်။တရားဝင်ကြေညာချက်တွေတော့မရှိသေးပါဘူး။ဒါပေမဲ့လည်းစစ်တပ်တာဝန်ရှိသူတွေကတက်ချထားတဲ့ကိစ္စကိုသတင်းမီဒီယာတွေမှာအတည်ပြုပြောဆိုကြပါတယ်။အမေရိကန်အမြောက်လက်နက်ကြီးတပ်ဖွဲ့တစ်ခုဒေတာတွင်းမှာတက်ချနေရာယူထားပြီးလဲဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းရာကာမြို့ရဲ့အနောက်မြောက်ဘက်138ကီလိုမီတာအကွာကမန်ဘီချ်မြို့မှာလဲအမေရိကန်မရိန်းတပ်ဖွဲ့ဆင်းလွတ်ထားပြီးဖြစ်ပါတယ်။အစ္စလာမစ်အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ကာလီဖိတ်အုပ်ချုပ်ရေးမြို့အဖြစ်ချိန်ညာထားတဲ့ရာကာမြို့မှာတော့ IS တိုက်ခိုက်ရေးသမား4000လောက်ရှိမယ်လို့ခန့်မှန်းထားကြတာပါ။မန်ဘီချ်မြို့ကိုအမေရိကန်တပ်ဖွဲ့ဆီလွတ်တာကဒေတာရင်းအဖွဲ့အသီးသီးတို့အချင်းချင်းပြန်ပြီးတိုက်ကြခိုက်ကြမယ်အရေးကာကွယ်ဖို့တိုက်ကြခိုက်ကြတာတွေမရှိစေဖို့ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဖော်ပြပါတယ်။အခုချိန်ထိတော့အမေရိကန်ပြည်ထောင်စုကဆီးရီးယားနိုင်ငံတွင်မြေပြင်တပ်သားချထားမှုကိုအကန့်အသတ်နဲ့ချထားဆဲဖြစ်ပါတယ်။ IS ကိုတိုက်ခိုက်နေတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ IRN နဲ့ကတ်လူမျိုးစုမဟာမိတ်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့ဝင်900လောက်ကိုပဲတက်ချထားတာဖြစ်ပါတယ်
။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာတိုင်းဆောက်ပြီးတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းရေးအစီအစဉ်စတင်ဖို့လိုအပ်တဲ့ဗန်ဒံငွေအတွက်ကန်ယူတန်းဆောင်တပ်ဖွဲ့တဘောဝဘီယန်တွေရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့နဲ့လေစိတ်လုံခြုံရေးအဖွဲ့တွေရဲ့ဗန်ဒံငွေကိုဖျက်ပြီးယူဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းဒေသတွေကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့ကီလိုမီတာ3200ရှိတဲ့တိုင်းကိုဆောက်မယ်လို့သမ္မတယူကော့ပွဲမဲဆွယ် CEO နဲ့ကာလာတွင် Mr. Trump ကအခိုင်အမာပြောခဲ့တာပါ။ဒါပေမဲ့လည်းအခုတော့ကြီးမားတဲ့ဒီစီမံကိန်းအတွက်ဗန်ဒံဝေဘယ်လိုရောက်အောင်လုပ်မလဲဆိုတာသမ္မတ Trump စဉ်းစားနေရပါပြီ။တိုင်းဆောက်ဖို့ဒေါ်လာ12ဘီလီယံကုန်မယ်လို့သူကခန့်မှန်းထားပေမဲ့အမိမြေလုံခြုံရေးဌာနကတော့ကုန်ကြစည်ဟာဒေါ်လာ 21.6 ဘီလီယံအထိရှိနိုင်တယ်လို့ပြောထားပါလေ။ American တောင်ပိုင်းနယ်စပ်မှာလက်ရဖမ်းမိတာတွေအရဆိုရင် January လကနေ February လအတွင်းတရားမဝင်နယ်စပ်ဖြောက်ဝင်တာ40ရာခိုင်နှုန်းရော့ကျသွားတာကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကောက်ကြီးတာဝန်ရှိသူတွေဗိုလ်ဒူးနေကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဇန်နဝါရီ20ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်တန်သစ်စာချင်းဆိုပြီးကြတဲ့ကဆိုရင် အမေရိကန်နဲ့တရားမဝင်ဝင်လာဖို့ကြိုးစားသူအစီအတွေ့တိတိတတ်တာရောကြသွားတယ်လို့အမိမေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
။မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းပြည်ဝင်ခွင့်တမ်းမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ကိုဟာဝိုင်ပြည်နယ်ကတရားစွဲလိုက်ပြီးဖြစ်ပါတယ်။အစ်စ်ပြင်ဆင်ပြီးထုတ်ပြန်လိုက်တဲ့သမ္မတရဲ့ခီးသွွာလာခွင့်တမ်းမြစ်မိန့်ကိုတရားစွဲဆိုလိုက်တဲ့ပထမဆုံးပြည်နယ်ဖြစ်ဟာဝိုင်ပြည်နယ်ကတရားဆဆွဲလိုက်တာပါ။သမ္မတရဲ့အမိန့်ညွှန်ကြားချက်ကဟာဝိုင်ပြည်နယ်တွင်နေထိုင်တဲ့မွတ်စလင်တွေခီးသွွာလုပ်ငန်းနဲ့နိုင်ငံတကာကျောင်းသားတွေအပေါ်မှာအထိနာစေလိမ့်မယ်လို့ပြောဆိုပြီးအစိုးရရှေ့နေတွေကမနေ့ဗုဒ္ဓဦးနေ့နောက်ပိုင်းမှာမြို့တော်ဟိုနိုလူလူကပြည်ထောင်စုတရားရုံးတစ်ခုမှာအမှုဖွင့်တာဖြစ်ပါတယ်။အီရန်၊လေဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံ6ခုကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကို3လတားမြစ်ပြီးအမေရိကန်ရဲ့ဒုက္ခသည်များပြန်လည်နေရာချထားရေးအစည်းအဝေးကို4လတားပိတ်လိုက်တဲ့သမ္မတထရန့်လက်မှတ်ရေးထိုးတဲ့အမိန့်ညွှန်ကြားချက်အစ်စ်ကတော့ပြီးခဲ့တဲ့တနင်္လာနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ညွှန်ကြားချက်အစ်စ်စတင်မတက်ရောက်ခင်မတ်လ15ရက်နေ့မှာဟာဝိုင်ယီပြည်နယ်ရဲ့တိုင်ကြားချက်ကိုပြည်ထောင်စုတရားသူကြီးတဦးကကြားနာမှာဖြစ်ပါတယ
်။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးဖြတ်တောက်မယ့်အလားအလာကိုမလေးရှားဝန်ကြီးချုပ်နာဂျစ်ဘရဆက်ကဗိုလ်ထူးနေမှာပယ်ချပြီးတန်တမာရေးတင်းမာမှုအရှိန်မြင့်လာနေတာကိုဖြေရှင်းရေးဆက်ဆက်ညှိနှိုင်းဖို့သူအစိုးရအနေနဲ့ကြိုးစားသွားမယ်လို့ပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့အပြည်သူအမေကွဲအကူကွာလာလမ်ပူလေးစီမှာလုံခြံခံရပြီးတည်ဆုံသွားတဲ့ဖြစ်နဲ့ပတ်သက်လို့နိုင်ငံခြားဆက်ဆံရေးပူပူတင်းမာလာနေတာပါ။သူတို့နိုင်ငံတွေထဲမှာရှိနေကြတဲ့တစ်ဖက်နိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲအသီးသီးပိတ်ပင်ထားပြီးမလေးရှားကတော့သူတို့နိုင်ငံသားတွေဟာပြန်ပြီးဆွဲခံထားရတယ်လို့ဆိုပါတယ်။မြောက်ကိုရီးယားမှာမလေးရှားနိုင်ငံသား11ယောက်ရှိနေတယ်လို့မလေးရှားနိုင်ငံသားရေးဌာနကပြောပါတယ်။အဲ့ဒီအထက်မှာတန်ယုံဝန်ထမ်း2ဦး၊မိသားစုဝင်6ဦးနဲ့ကုလသမဂ္ဂစံနှယ်ရေးခါအစီအစဉ် WFP မှာလုတ်ကင်နေသူ2ဦးလို့ပါဝင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းရနေတဲ့အတွက်လက်ရှိမှာတန်တမာဆက်ဆံရေးဆက်ရှိနေတယ်လို့ဝန်ကြီးချုပ်ရာဇက်ကပြောပါတယ်။စေစက်ညှိနှိုင်းမှုဒီလန့်တွေရှိတာကြောင့်ဆက်ဆံရေးကိုဆက်ထိန်းထားမှာဖြစ်ကြောင်းအခုတော့မြောက်ကိုရီးယားအစိုးရကဘာတွေလူကျင်နေဆိုတာကိုစမ်းစစ်ရတော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်ကဆိုပါတယ်။မြောက်ကိုရီးယားနဲ့မလေးရှားတို့အကြားမှာထူးထူးခြားခြားခိုင်မာတဲ့ဆက်ဆံရေးနှစ်ပေါင်းများစွာရှိထားတာပါ။ဒါပေမဲ့ကင်ဂျုံနမ်ကိုအမျိုးသမီးနှစ်ဦးကအစိတ်နဲ့တုတ်ပြီးလုတ်ကြံခဲ့ပြီးကတည်းကဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်။
တန်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖယ်ရှားရေးဥတီသွားစေနိုင်တဲ့နိုင်ငံရေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တယ်လို့ဆွဲဆိုခံထားတဲ့တန်ကိုရီးယားဆမ်ဆောင်လုပ်ငန်းစုကြီးရဲ့အကြေအကဲကသူ့မှာအပြစ်မရှိကြောင်းကြေညာပြောဆိုလိုက်ပါတယ်။ဒီကနေ့ဂျာတာပရီနှင့်တရားရုံးချနာမှုအတွင်းဆမ်ဆောင်အကြေအကဲလီဂျေယောင်ရဲ့ရှင်းနေတဲ့ဦးကအမှုတွေရဲ့ကိုစားရှောက်လဲချက်ထုတ်ခဲ့တာပါ။လက်ပေးမှုအလွဲသုံးစားလုပ်မှုအဂရိလိုက်စားမှုလိန်လယ်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့လကဖမ်းဆီးခံရတဲ့Samsung လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌအသက်48နှစ်အရွယ်လီဂျေယောင်ကတော့ဖမ်းဆီးချုပ်နှောင်ခံထားရပါတယ်။သမ္မတပတ်ကွန်ဟီရဲ့မိတ်ဆွေရင်း Choi Sun Se ဦးစီးတဲ့ပရဟိတအဖွဲ့အစည်းကြီးနှစ်ခုကိုလီဂျေယောင်ကဒေါ်လာသန်းနဲ့ချီပေးခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ Samsung နဲ့စီးပွားဘက်ကုမ္ပဏီနှစ်ခုပေါင်းစည်းရေးအမျိုးသားပင်စင်ဌာနကဘက်လိုက်ပြီးဆုံးဖြတ်ပေးရေးအလဲအလှယ်အဖြစ်နဲ့အခုလိုဒေါ်လာသန်းနဲ့ချီပေးခဲ့တာဖြစ်ပေမဲ့ဒေါ်လာသန်း100ချောလောက်ဆုံးရှုံးခဲ့နိုင်တယ်လို့လည်းအစိုးရရှင်းနေတွေကပြောပါတယ်။ဒီလိုကုမ္ပဏီတွေကိုပူးပေါင်းလိုက်တာကြောင့်နာမကျန်းဖြစ်နေတဲ့ဖခင်ဖြစ်သူထံကနေလုပ်ငန်းစုကြီးတစ်ခုလုံးကိုလွှဲပြောင်းချုပ်ကိုင်နိုင်ရေးလီဂျေယောင်အတွက်ပို့ပြီးတော့လွယ်ကူသွားစေတာလည်းဖြစ်ပါတယ်
။ဆရာဝန်လို့အယောင်ဆောင်ထားတဲ့လက်နက်ကင်တွေကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအကြီးဆုံးစစ်ဆေးရုံကိုဗိုလ်ထူးနေကဝန်တိုက်တာကြောင့်လူ31ယောက်သေဆုံးပြီး88ယောက်ထဲမှာနေထိုင်ရရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကစေရင်ကိုနာရီအတော်ကြာဝန်းရံပိတ်ဆို့ပြီးပြန်ချေမုန်းတာကြောင့်ဝန်တိုက်တဲ့လူအလုံးသေဆုံးသွားပါတယ်။ကဘူးမျိုးလေပိုင်းကဂရင်လေးရဆန်ဆာဒါမိုဟာမက်ဒေါ우ဒ်ခန်စေရင်ဝန်ပေါင်းမှာအသေးခံကားဘုံးဖောက်ခွဲပြီးစတိုက်တာလို့မျက်မြင်တွေကပြောပါတယ်။အဲဒီနောက်မှာမောင်းမြန်တနတ်တွေလက်ပစ်ဘုံးတွေကင်ပြီးအသေးခံဖောက်ခွဲရေးဝှစ်ဆောင်ဝှစ်ထားတဲ့တိုက်ခိုက်သူအများပြားကအထက်မြင့်စေရင်အဆောက်အဦတွေကိုအတင်းဝန်တိုက်တာပါ။လူနာတွေနဲ့စေရင်လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်ဝန်တိုက်တဲ့လူအလုံးကိုလူမျိုးရေးတပ်ဖွဲ့တွေကတုတ်တင်လိုက်တာပါ။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဖွဲ့ကိုတစ္ဆာခံတွေကပြောပါတယ
်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နိုင်ငံလုံးဆိုင်ရာခေါင်းဆောင်လို့တူရကီအစိုးရကပြောဆိုပြီးအမျိုးသားတအုပ်ကိုနောက်တစ်ချိန်ထပ်ဖန်ပါတယ်။ ဒီမျိုးသားကအရင်တုန်းကလည်းအချိန်ငယ်ဖမ်းခံခဲ့ရပြီးတဲ့နောက်ပြန်လွတ်ခဲ့သူဖြစ်တယ်လို့တူရကီမီဒီယာတွေကဖော်ပြပါတယ်။အဘူဟန်ဆလာလို့သိကြတဲ့ဟာလီဘီယန်ကော့ဟာအရင်တုန်းကလည်းအကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တယ်။နောက်ပြည်ပမှာလေ့ကျင့်သင်တန်းပေးဖို့အတွက်အစွန်းရောက်တွေကိုစုဆောင်းနေဆိုပြီးတော့ဆွဲဆိုခံရတာပါ။2009ခုနှစ်ကတည်းကဆိုရင်အနည်းဆုံး6ချိန်လောက်ဖမ်းဆီးထိန်းသိမ်းခံရပြီးပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဲဆိုချက်တွေနဲ့ပတ်သက်လို့တက်တဲ့အထောက်အထားမရှိတာကြောင့်လွှတ်ပေးခဲ့ရသူပါအခုတခါမှာတော့မကြသေးခင်ကအွန်လိုင်းမှာတင်ခဲ့တဲ့ဗီဒီယိုထဲမှာမြို့တော်အန်ကာရာအုပ်ချုပ်ရေးမှူးရုံးကိုချိမ့်ချောက်ထားတယ်လို့ဆွဆွဲပြီးမနစ်ပုတ်ထူးနေကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ
်ကိုကြိုကြိုတိုင်းနဲ့မတင်ကြီးထိုက်တို့ကသတင်းတွေကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကိုကန်ဒေတာကနေတရုတ်ပြည်ဘက်ကိုတိုက်ပွဲကြောင့်ထွက်ပြေးတင်းချောင်နေရတဲ့ဒေတာကန်တွေနဲ့တိုက်ပွဲချင်းတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအခုသတင်းပတ်အတွင်းတကြော့ပြန်ပြီးတော့တိုက်ပွဲကြောင့်ဒေတာကန်3000ကျော်တရုတ်နိုင်ငံတဲကိုဝင်ရောက်ထွက်ပြေးရောက်ရှိလာတယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်။တိုက်ပွဲကာလအတွင်းတရုတ်နိုင်ငံတဲကိုလက်နက်ကြီးကြီးကျထိမှန်မှုတွေလည်းရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။အခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့ရှားပေါင်ကသတင်းစိတ်ကိုပြောပြပေးပါလိမ့်မယ်
။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွင်းလောက်ကင်မြို့နယ်အနီးတစ်ဝိုက်မှာပြန်လည်ဆက်တင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ခြမ်းကိုထွက်ပြေးဝင်ရောက်သွားတဲ့ဒုက္ခသည်နဲ့တောင်းကျော်ရှိနေပြီဆိုတာကိုတရုတ်အစိုးရကဒီနေ့ကြားသာပရင်းနဲ့မှပြောပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဂန်ရှောင်ကတရုတ်ဘာသာစကားနဲ့အခုလိုပြောပါတယ်
။မြန်တဲ့局势事关中缅边境的和平与安宁中方高度关注呼吁冲突各方保持克制立即
မြန်မာနိုင်ငံအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဆက်ဆက်နေပါတယ်။ဒီဖြစ်ပျက်ကိုတရုတ်နိုင်ငံကစိုးရိမ်တကြီးရှိနေပါတယ်။နယ်စပ်ဒေသတည်ငြိမ်ရေးအများဆုံးပြန်ဖြစ်လာစေဖို့အတွက်ဒီအဖြစ်အပျက်မှာပတ်သက်နေသူအားလုံးအနေနဲ့တတ်နိုင်သမျှထိမင်းသိမ်းသိမ်းဆောင်ရွက်ကြဖို့နောက်တစ်ချိန်ဒီလိုမျိုးထိတိုက်တွေ့မှုတွေမဖြစ်အောင်ရှောင်ဖို့ချက်ချင်းပဲအပြစ်ခတ်ရက်စဲရေးလုပ်ကြဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းတောင်းဆိုပါတယ်မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကထောက်ခံပါတယ်ညီငယ်ရေးလုပ်ငန်းစဉ်တွေကိုထိန်းထားနိုင်ဖို့ပြည်ပခါတွေအပေါ်မှာညီငယ်နဲ့နီလာနဲ့ညှိနှိုင်းဆောင်ရွက်သွားနိုင်ကြမယ်လို့မျှော်လင့်ထားပါတယ
်ဒါအပြင်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောတဲ့အထက်မှာတော့မြန်မာနိုင်ငံကမြောက်ပိုင်းမှာမကြာခင်ကဖြစ်တဲ့စစ်ရေးပဋိပက္ခအတွင်းအကြီးအကျယ်ထိခိုက်မှုတွေရှိခဲ့တယ်။အပြစ်မဲ့ပြည်သူတွေကိုထိခိုက်စေတဲ့ဒီပဋိပက္ခအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပါတယ်။ဒီပဋိပက္ခကြောင့်နေဆက်နေလူဦးရေ1000ကျော်ဟာတရုတ်နိုင်ငံထဲပြေးဝင်လာပါတယ်။တရုတ်နိုင်ငံဘက်ကလူတွေကိုလူသားချင်းစာနာသွားအပြင်အကူအညီထောက်ပံ့နဲ့နေစရာတွေပေးထားပြီးတော့နေဆက်ဒေသတည်ငြိမ်ရေးအတွက်ထိရောက်တဲ့ဆောင်ရွက်ချက်တွေပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။မတ်လ6ရက်နေ့က MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနေနမိတ်ထဲကလက်နက်ကြီးကြီးနဲ့တခြားကြီးစံတွေကြားရောက်ထိမှန်တာတွေရှိခဲ့ပြီးတရုတ်နယ်စပ်နေသူတဦးထိခိုက်ဒဏ်ရခဲ့တယ်လို့ပိုင်ဆိုင်မှုတချို့လည်းထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်တရုတ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်နဲ့တောင်းကြော်ရောက်ရှိနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနဘက်ကပြောပေမဲ့လို့လာရှိုဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အပြောအရတရုတ်ဘက်ခြမ်းထွက်ပြေးကြတဲ့သူတွေဟာတရုတ်ဘာသာစကားပြောတတ်တဲ့သူတွေသာဖြစ်တယ်လို့လာရှိုမြို့ကိုထွက်ပြေးတိမ်းရှောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လာရှိုမန်ဆူဂျောင်းကဲဆယ်ရဲ့အဖွဲ့ကဦးမမောင်တန်းကအခုလိုပြောပါတယ
်ဒီလိုရောက်တာဒုက္ခသည်ရှိရနေကျွန်တော်မေးမြန်းလို့သိရတာကတော့သူတို့အဲ့တရုတ်ဘက်ကိုရှင်းမှန်ဖြစ်တာနဲ့တရုတ်ကတရားအကုန်ပတ်ပတ်လဲပိတ်ဆက်ပြီအဲ့မှာသူတို့ပြေးဝင်တရုတ်တွေပဲပြေးဝင်နေတယ်။ကျန်တဲ့ဒီဘက်ကဒီတကယ်ရှေ့ပြောင်းလောက်သားပြောမှာနော်ပမာပြရအဲဒါမျိုးတွေဆိုပြေးမဝင်ဘူး။အဲလောက်ကိုင်းမနေတရုတ်ကလည်းကောင်းတက်တယ်အများအားဝင်ထွက်နေလူဆိုတော့သူတို့ပြေးဝင်နေ။ကျန်တာကတော့သူတို့ပမာကြီးလက်မခံဘူးတရုတ်ကိုပဲလက်ခံတယ်ဆိုတော့ပြီးရတယ်။ဒါဒုက္ခတွေရှိရနေပြီးရတာလား။
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်တစ်ဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသမှာတွားရောက်လှုပ်လှုပ်ကန်ကြတဲ့သူတွေထောင်နဲ့ချီလာရှိုမျိုးဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပြီးအခုချိန်ထိလောက်ကင်မျိုးတွင်ပိတ်မိနေတဲ့ဒုက္ခသည်တွေကိုလည်းကူညီကယ်ဆယ်ဖို့ဆက်လက်လှုပ်ဆောင်နေကြတယ်လို့ဦးမမောင်တန်းကပြောပါတယ
်။လောလောဆယ်အထိဆိုအားလုံးကတော့ကျွန်တော်မန်းလေးကိုပို့ပေးတာ2000ကျော်ပြီ။2000ကျော်ပြီဆိုတော့အခုလည်းဝင်ဒီဟာဟိုပါကောနော်ဆန်စစ်ဆိုတော့ဟိုဝင်လာတယ်ကျွန်တော်ခမင်းတွေးတယ်ရေဆန်းနေပြီးတယ်အပြင်ကဘောက်ပြန်တင်တယ်သူတို့နားကျင်နားပေါ့နားပြင်ကဘောက်တင်မန်လေးကိုလွတ်ပေးလိုက်တယ်ဒီနေ့မနေ့ကကျွန်တော်ကား30စီးလူပေါင်း680ကိုမန်လေးပို့ပြီးသွားရခင်ဗျမန်လေးမှာဟိုကျဲဆက်ကန်ကိုင်းကြီးရှိတယ်ကားကိုင်းကြီးရဲ့အဲ့ဒီမှာဒီကျွန်တော် private အဖွဲ့ကြီးရှိတယ်နောက်အစိုးရလူကပြန်ရှိတယ်သူတို့နဲ့ကျွန်တော်ဖိတ်ဆက်ထားတယ်အဲကျွန်တော်ဒီကနေဘယ်နည်းအောင်လွတ်လိုက်ပြီးတခြားတခြားနံပါတ်ဘလောက်ဘယ်နည်းအောင်ဆိုတာကျွန်တော်ကအဲတရင်ပေးလိုက်တယ်သူတို့ကအဲ့မှာ အမေဒေတာတွေသူကကားတွေပြန်စီစဉ်ပြီးကားတွေခွဲခွဲပြီးလွတ်ပေးတယ်ဆိုတော့ဝေလူကျော်ဒီနေ့တနင်္ဂနွေမှာလာရှိုးကနေလောက်ကရတက်သွားပြီအဲ့ဒီမှာကြံနေပိတ်မိနေတယ်ဆိုတော့လူတွေသူကသွားရှာမှာရှာပြီးအလုံးတင်ပေးမှာမလည်းပြန်ကျွန်တော်ဒီကနေကားလွတ်ပေးမယ်ဒီဆက်တော်လာရင်ကျွန်တော်ဒီကနေကားတွေစီစဉ်မယ်အဲ့အဲ့လိုလေးလောလောဆယ်စီစဉ်ထားတယ်မှာ
လောက်ကန်မြို့တွင်တဲ့ကိုကိုကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မတ်လ6ရက်နေ့တရက်ထဲတွင်ပဲလောက်ကန်မြို့တိုက်ပွဲကြောင့်တေဆုံးသူ30ထက်မနည်းရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ရှားဖောင်ဆက်သွယ်မင်းမြန်ထားတာပါ။ခုဒီခါမှာလည်းတိုင်းဒေသလက်နက်ကိုင်တွေကလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွင်ရင်းနဲ့ငင်းချင်းလုပ်ငန်းစဉ်မှာပါဝင်လာရေးကိုတမတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်အပေါ်တုံ့ပြန်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာတမတော်နယ်လက်ရှိတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ MNDAA ကိုကန်တပ်အပါအဝင် DNLA AA စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွလွန်ကြောင်းကြီးညာပြီးတော့ငင်းကြေးလုပ်ငန်းစဉ်မှာပါဝင်လာရေးအစိုးရနဲ့တပ်မတော်ကစိတ်ရှိတီးခံပြီးဆက်လက်ဆောင်ရွက်သွားမယ်လို့ကာကွယ်ဦးစီးချုပ်ရုံးကသဘောထားကြီးညာချက်ထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့မတ်လ6ရက်နေ့ကထုတ်ပြန်ခဲ့တဲ့တပ်မတော်ရဲ့ကြီးညာချက်ပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့တုံ့ပြန်ချက်သိရအောင်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရတဲ့ဖြစ် DNLA တအောင်ပလောင်တက်ထွေထွေတီးအတွေ့အမှုပုံမှုချုပ်တာဖုံးချုပ်ကိုမန်အင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးပြပြပါတယ
်။ကျွန်တော်တို့ဘယ်ခွဲခြားပြီးတော့မှလက်နဲ့ဆွံ့ရမယ်လက်နဲ့အပ်မယ်ဆိုတဲ့ဂရိပေးမှသာလေဒီအခုပြောနေတဲ့ဘာမှတရားရည်ရမှုမရှိသေးတဲ့ငင်းချင်ကြီးသူ့ရဲ့ငင်းချင်ဖြစ်စင်တဲ့ပါလို့ရမယ်ပြောတဲ့ဟာကဒါကမြမတတ်မတော်ရဲ့ငင်းချင်ကြီးတကယ်လူလာတဲ့ဆန္ဒမရှိဘူးတန်းတူညီမျှမရှိဘူးလို့ကျွန်တော်တို့မြင်ပါတယ်
အဲ့ဒီထုတ်ပြန်ချက်ထဲမှာပါတဲ့ဒီတက်မတော်ကသူတို့ကင်ဆွဲထားတဲ့ငင်းကြေးကြီးမူဝါဒ6ရက်ကရောတကယ်ပဲအလုပ်ဖြစ်မယ်လို့ထင်ပါသလားရှင
်မြန်မာတက်မတော်ကသူငင်းကြေးကြီးမူ6ရက်နဲ့ပဲကင်ပြီးလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံကဘလို့မှပြည်သူစစ်ကိုမရက်နိုင်ဘူးဘလို့မှဒီကျွန်တော်တို့ဒီပြည်တော်စုတကယ်ကိုကျွန်တော်တိုင်းတိုင်းညီညီတွေလုပ်ပြီးတော့မှဆောင်ရွက်နိုင်မဲ့ခြေလမ်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံပြည်သူစစ်ကိုရက်ဆဲပြီးတော့မှတကယ်ငင်းကြေးကြီးရဖို့ဆိုရင်တော့ဒီမြန်မာတက်မတော်အနေနဲ့ဒီလက်ရှိအစိုးရရဲ့မူဝါဒလက်ရှိရဲ့အစိုးရအောက်မှာနေပြီးတော့မှဒီငင်းချေးကိစ္စတွေဆောင်ရွက်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်
။နောက်ပြီးတော့ဒီတက်မတော်ရဲ့ထုတ်ပြန်ချက်မှာမတ်လ6ရက်နေ့က MNDA ကိုကန့်တက်တွေကနေသူတို့ဒီနေရာပေါင်း9နေရာဦးပေါ့နော်တပြိုင်နက်သေးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အဲ့တော့တကယ်ပဲအနိုင်တိုက်နိုင်မယ်လို့ထင်လို့ဝင်တိုက်တာပါလားရှင
်ကျွန်တော်တို့ကဟိုဒီမြန်မာတပ်မတော်လည်းသူထောက်ပြန်ချက်ထဲမှာလည်းပြထားပါတယ်ပြီးခဲ့တဲ့ဇန်ဟိုဇန်နဝါရီလကတည်းကဒီဇင်ဘာလကတည်းကကျွန်တော်တို့ဒီကုကရဲ့တမမှတ်တဲ့ဒီလောက်ကရဲ့အပေါ်ဖက် -30 30လောက်ပွားတဲ့နေရာမှာကျွန်တော်တို့အပြင်းအထန်ဆင်နေတယ်အဲ့မှာရွာသားတွေအကုန်လုံးပြေးနေရပြီလက်နေကြီးတွေ130 150ပြီးတော့လေကြောင်းစစ်စင်ရေတော့တောက်လျှောက်တလှကြောကြောအပြင်းထန်ချနေကြဘူးမှဘာမှမတိကြဘူးကျွန်တော်တို့ကစစ်တံကလူလဲခံနေရတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအခုစစ်စင်ရေကိုဆောင်ရွက်နေခြင်းဖြစ်ပါတယ
်အဲ့တော့ဒီတိုင်းသားပြည်သူတွေပါစစ်ဘေးဒုက္ခခံနေရတော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေပေါ့နော်ဘုံမှုတို့ဘက်မှရောတာဝန်ရှိတယ်လို့မထင်ဘူးလားရှင်
တိုက်ပွဲဖြစ်ပြပြီဆိုတော့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်ကျွန်တော်တို့လည်းဒေတာခံပြည်သူလူထုကျွန်တော်တို့အသက်နိုင်ဆုံးတော့ဘေးကင်းရာဖြစ်အောင်ကျွန်တော်တို့လည်းအသက်နိုင်ဆုံးကျွန်တော်ကြိုးစားကြတယ်ကျွန်တော်တို့အနေနဲ့လည်းလူထုအတွက်အများကြီးစိတ်မကောင်းလို့ရှိတယ်ကျွန်တော်တို့အသက်နိုင်ဆုံးအငင်းချမ်းဆုံးနည်းလမ်းနဲ့လည်းဖြေရှင်းဖြေရှင်းလို့မရတဲ့အနေအထားမှာဖြစ်နေတာပ
ါအခုအခြေအနေကတော်တော်လေးဆိုးနေတယ်ပေါ့နော်မြန်မာစစ်တပ်ကလည်းထိုးစစ်တွေနဲ့အပြင်းထန်ပြန်တိုက်နေတယ်အခုဗိုလ်မှူးတို့ရည်ရွယ်ထားတဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးရေးနိုင်ငံရေးရဆွေးနွေးရေးရလည်းဖြစ်မလာသေးဘူးဒီလိုတိုက်ပွဲတွေမျိုးမဟုတ်ပဲနဲ့တခြားလမ်းကြောင်းရောမရှိဘူးလားရှင
်နံပါတ်1တစ်ချက်ပြောချင်တာက NCE NCE ကငကူတော့ကျွန်တော်ဆွေးနွေးတဲ့ SC ကတကယ်အပြစ်ခဲရေးဆိုင်မှာကိုဒါပေမဲ့ NCE ဒီနောက်ပိုင်းဒီမြန်မာတမတော်ကပြည်ပြင်ပြောင်းလဲလဲတဲ့ NCE ကထိုးခဲ့တဲ့ SC ထိုးခဲ့တဲ့တိုင်းနာအဖွဲ့တွေတော့မှာမြန်မာတမတော်တိုက်ပွဲတွေဖြစ်နေလားဒီ NCE ကလက်တွေ့တကယ်ကိုစစ်ပွဲတွေရက်ဆဲနိုင်တဲ့ NCE မဟုတ်ဘူးဒါကြောင့်မို့ကျွန်တော်တို့မြင်တာကကျွန်တော်တို့တကယ်တိုက်ပွဲဖြစ်နေတဲ့အဖွဲ့အစည်းတွေနဲ့အခုလက်ရှိအစိုးရနဲ့တော့မြန်မာတမတော်ကလည်းလက်ရှိအစိုးရစကောက်နားထောင်ပြီးတော့မှလက်ရှိအခြေအနေကိုကျွန်တော်ဆွေးနွေးပြီးတော့မှဒီအပြည့်ရဖို့လိုပါတယ်ဒါကကျွန်တော်တို့ပြောနေတဲ့ဒီပန်ခန်းထိပ်သီးမြလာခန်းကလည်းကျွန်တော်ပြောနေတဲ့လမ်းကြောင်းအစ်စ်ကိုရှာဖို့လိုတယ်ဒီ NCA လက်တွေ့အလုံးမဖြစ်တော့ဘူးလက်တွေ့အလုံးမဖြစ်တာကြာလဲဒါကလည်းမြန်မာတမတော်ရဲ့မူတဘောသားတွေကြောင့်ပဲဖြစ်ပါတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကျတော့ကျွန်တော်တို့ကဒီလိုတွေ့ဆုံချင်တဲ့ဆွေးနွေးချင်တဲ့အရင်ဆုံးကျွန်တော်တို့ NCA တော့ထိုးနိုင်တယ်ကျွန်တော်ပြောတော့ညာလဲမြန်မာတပ်မတော်ကကျွန်တော်တို့လက်နဲ့ချမှလက်နဲ့အပ်ဖို့ဂရိပေးမှတာလေပါလို့ရမယ်ဟိုတနေ့တော့က တော့မိုးရှုံမြတ်ဆုံးပြောတဲ့အပိုင်းဆိုရင်ကျွန်တော်တို့ဘဲဆင်းမပေးမပါနိုင်ဘူးဆွေးနေသေးပွဲတယ်လည်းမပါနိုင်ဘူးငင်းချိုင်းဖြစ်နေလည်းမပါနိုင်ဘူးရည်တည်ပြောရပါတာအဲ့လိုပြောတာနဲ့တပြိုင်တည်းမှာလည်းကျွန်တော်တို့ထုစစ်တည်ဆင်းတယ်ဆိုတော့ကျွန်တော်တို့ကဘာမှလုပ်လို့မရတော့ကျွန်တော်တို့ဟိုဒီလိုပဲမြန်မာတပ်မတော်ရဲ့ထုစစ်ဘူးကျွန်တော်တို့ကအလူလိုက်ခံပြီးတော့နောက်ဒီလိုပဲအပြတ်တော့ခံလို့တော့အချိန်ရတော့ကျွန်တော်တို့လည်းလက်မခံနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့လည်းမတတ်နိုင်တဲ့အဆုံးကျွန်တော်တို့ကအခုလိုဟိုဟိုစီးရီလှုပ်ရှားမှုတွေပြန်လှုပ်ရတာဖြစ်ပါတယ
်ဟိုတရုတ်အစိုးရကလည်းဒီမကြသေးခင်ရပိုင်းတွင်ကသူတို့ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးပြောသွားတယ်ဒါတွေကိုချက်ချင်းရပ်ပြီးတော့အပြစ်ခက်ရစေးရေးအတွက်ဆွေးနွေးကြပါလို့သူတို့ဘက်ကတိုက်တွန်းထားပါတယ်ဒီပေါ်မှာရောဒီမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့မြင်တာကတော့တရုတ်အစိုးရအနေနဲ့ဒီထက်ပူပြီးတော့မှဖြည်းဖြည်းရောက်ပြောဖို့လိုတယ်လှုပ်လဲလှုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လဲဆိုတော့အခုတိုက်ပွဲတွေကဒီအခုတောက်လျှောက်ပြနေတဲ့လက်နက်ကြီးတွေဆိုရင်တရုတ်ဖက်ချန်းကိုတော်တော်များများကြပါပြီ။မနေ့ကလည်းအများကြီးကြပါတယ်။ဆိုတော့ဒါတရုတ်ရဲ့တရုတ်လူထုတွေလည်းတော်တော်အနေနဲ့များလာပါတယ
်။ဘုံမကျောက်တာဖုံကျော်ကိုမှအင်ဂျင်နီယာဆက်သွယ်မေးမြန်းထားတာပါ။အခုတခါမှလည်းကျိုင်းတုံမြို့နယ်မှာရှိတဲ့ကျူဆိုင်တက်စခန်းကိုမနေ့ကပြန်လည်လွှဲပြောင်းပြလိုက်တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော် NDAA ESS လို့ခေါ်တဲ့မိုင်းလာအထူးဒေတာလေးထိမ့်ချုပ်နေမြေအတွင်းကကျူဆိုင်တက်စခန်းကို UWSA လို့ခေါ်တဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော်ကနေသိမ်းယူထားရကနေမနေ့ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့တောင်းရှိသူတွေကပြောပါရယ်။ဝါတပ်ဖွဲ့ကနေစီရေးလေးကျင်းဖို့အကြောင်းပြချင်တဲ့2016ခုနှစ်ကတည်းကသိမ်းပိုက်ထားတဲ့တက်စခန်းနေရာ၅ခုတည်းက၄ခုကိုပြန်လှည့်ပေးတာဖြစ်ပြီးတော့ကျန်တဲ့လွေဆမ်ဆုံတက်စခန်းမှာဝါတပ်ဖွဲ့နေရာယူထားစေလို့လည်းရှမ်းပြည်ရေးလေးလာသူတွေကပြောပါရယ်။ထိုင်းချေဆိုင် viewing မှာပိုင်းသတင်းတောက်နိုင်ကွဲအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ UWSA ကိုဝါပြည်သွေးစီညိုရေးတက်မတော်ကနေသိမ်းယူထားတဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော် NDAA ESS ကိုမိုင်းလာထူဒေတာ၄ရဲ့ဂျိုင်းတုံမြို့နယ်ကဂျူဆိုင်တက်စခန်းကိုမနေ့ကပြန်လဲပြရခဲ့ပြီလို့မိုင်းလာတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ
်။မနေ့ကခုနိုင်ခွဲဟာဝါဖရမသူ6000တွေလာတယ်။ကျွန်တော်တို့ရှင်းမှပြန်တော့တယ်ဒီလမ်းဒီဘက်ကစခန်းတွေကကျွန်တော်တို့ဖြစ်တယ်။ဟောတလက်ကြံနေတယ်။ဒီမှာလည်းပြန်ပေးမယ်လို့ပြောတယ်။ဒီလိုကြမ်းတာကျွန်တော်အားလုံးပြန်ပေးလိုက်ရတယ်နော်။အဲဒီဘက်မှာတော့အေးဆစ်ပဲ။
မိုင်းလာတပ်ဖွဲ့ရဲ့ဂျူဆိုင်တပ်စခန်းလွယ်ဆန်းဆုံးတပ်စခန်းနဲ့ဘမ်မဖိုင်တပ်စခန်းတွေကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလကွန်ပိုင်းလောက်မှာဝါတပ်ဖွဲ့တွေကတိုင်ပိုက်ထားရကနေမနေ့ကဂျူဆိုင်တပ်စခန်းကိုပြန်လည်လွှဲပြောင်းပေးခဲ့တာပါလက်ရှိမှာမိုင်းလာချိုင်းတုံလမ်းမနားမှာရှိတဲ့ဂျူဆိုင်တပ်စခန်းကိုလွှဲပြောင်းပေးခဲ့ပြီးမဲ့လွယ်ဆန်းဆုံးတပ်စခန်းကိုတော့ဝါတပ်ဖွဲ့ကနေပြန်လည်လွှဲပြောင်းပေးအပ်တာမျိုးမရှိသေးပါဘူးဝါတပ်ဖွဲ့တွေအနေနဲ့ဒီစခန်းကိုခရီးကျန်းစည်ရေးလေ့ကျင့်ဖို့အတွက်တာနေရာယူထားတာဖြစ်ပြီးအစိုးရကနေညွှန်ကြားလာတဲ့အပေါ်မှာငင်းချမ်းရေးအတွက်တည်တည်တကိုပြန်လည်လွှဲအပ်ပေးတာဖြစ်တယ်လို့ UWSA ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်။ဒီဆုံးတာကကြာပြီးခုကနောက်ဆုံးငင်းချမ်းရေးအတွက်ပေါ့နော်။ဆိုရလေသုတ်ပေးဖို့ဖယ်ပေးဖို့ပြောတဲ့စခန်းကိုကျွန်တော်တို့ကမိုင်းလားကိုပြန်အပ်ပေးလိုက်
တက်စကန်လွှဲပြောင်းပေးတာနဲ့ပတ်သက်လို့ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တာဝန်ရှိသူတွေကနေတရားဝင်ပြောဆိုခဲ့ပေမဲ့လည်းအသေးစိတ်အချင်းဒီကတော့ဖြေကြားခဲ့ခြင်းမရှိပါဘူး။မိုင်းလာထုတေတာလေးရဲ့ကျူဆိုင်တက်စကန်တွေကိုလွှဲပြောင်းပေးရတဲ့အကြောင်းနဲ့ပတ်သက်လို့ရှမ်းပြည်ကြီးလှိလာသူရှမ်းနတော်စစ်သတင်းအဒီတာချုပ်ကိုစိုင်းမင်းကအခုလိုပြောပါရယ်
။ဝါတပ်ဖွဲ့ကနေဒီကျူဆိုင်တက်စကန်ကိုလွှဲအပ်ပေးတာဆိုတာကတော့ဟုတ်မှန်ပါတယ်။တက်စကန်တွေပြောင်းပေးမှုတွေတော့ရှိတယ်ဒါပေမဲ့ဝါတပ်ဖွဲ့တွေမင်းလာနေနေတဲ့ကနေထုတ်တာမရှိသေးဘူးကိုစကန်ကနေဒီစကန်ပြန်စုလိုက်တဲ့သဘောဖြစ်ပါတယ်ဒီလိုဒီ size ဆိုတဲ့တောင်ဖက်ဆိုကိုရှေ့ကြားပြီးတော့မှလမ်းနမ်လမ်းဆိုတဲ့တက်စကန်မှာတော့ရောက်ပြီးတော့မှပူပေါင်းနေထိုင်တဲ့အဆင့်လည်းရှိပါသေးတယ်ခင်ဗျအခု right hand ဆုံးဆိုတဲ့တက်စကန်ဒီတစ်ခုထပ်ကြံပါလေတဲ့အမှလည်းရှိနေတော့မှာပဲ September 28ရက်နေ့ဒီလိုဝင်လာတယ်September 30ရက်နေ့မှာမင်္ဂလာတက်ဖွဲ့ရဲ့တက်စကန်၅ခုကိုတင်ပိုက်တယ်လော်ဂျူဆိုင်ရှိနေ၊လော်ဖန်ဆုံရှိနေ၊ပန်းမခိုက်ကိတ်စခန်းရှိနေ၊ခိုးဆုံဆိုတဲ့စခန်းရဲ့ဝမ်နောင်ဟုတ်ဆိုတဲ့စခန်းရဲ့ရှိတယ်။ပြီးခဲ့တဲ့2016ခုနှစ်မကုန်ခင်တုန်းကတော့၃ခုဆုတ်ပေးလိုက်တယ်လေ။အခုမနေ့တုန်းကလော်ဂျူဆိုင်ကိုထပ်ဆုတ်တယ်ဆိုတော့လော်ဖန်ဆုံတက်စခန်းကျန်သေးတာပေါ့ခင်ဗျ
။မိုင်းလာသူတွေရလေးရဲ့ဂျူဆိုင်တက်စခန်း၊လော်ဖန်ဆုံတက်စခန်းနဲ့ပန်းမခိုက်စခန်းတွေဟာစစ်ဗျူဟာရရေးပါတဲ့ဒေတာဖြစ်တယ်လို့လဲရှမ်းတန်တော်စစ်သတင်းအဒီတာချုပ်ကိုဆိုင်မင်းကအခုလိုဆက်ပြောပါတယ
်ဆိုကြည့်ဖိုင်ကတိုင်းတူမင်းလာရဲ့ဒီမင်းလာနေနေထဲဝင်လာနေ အဲ့ဒီလေကျေးဆိုင်ဆိုတဲ့တပ်စခန်းကအစိုးရတပ်မတော်ရဲ့တပ်တွေကိုလုံးဝကိုစီရေအရာအားသာတဲ့တောင်ကုန်းဖြစ်ပါတယ်။အဲ့ဒါကပထမအားသာတဲ့တောင်ကုန်းပေါ့နော်။မြန်မာနိုင်ငံအထက်ကိုထောက်ဝင်လာလို့ရှိရင်တန်မဖိုင်ဆိုတဲ့ကိစ္စခန်းကလည်းတကယ်ကိုဒီဝင်ထွက်တဲ့ကိတ်ပေါ့နော်။ပုံမှန်ဒီအစိုးရထိန်းချုပ်ထားတဲ့ကိတ်ကနမ်ပင်းတာပင်းကိတ်စခန်းဆိုရင်အမကအစိုးရတဲ့အရေးပါတဲ့ကိတ်စခန်းနဲ့မြန်မာနိုင်ငံထဲဝင်လို့ရှိရင်လည်းဒီတန်မဖိုင်ကိတ်စခန်းကလုံးဝကိုအရေးပါနေတယ်။ဒီတန်မဖိုင်ကိတ်စခန်းကိုထိန်းချုပ်ထားတဲ့တောင်ကုန်းကဒီလိုဆမ်ဆုန်ဆိုတဲ့တောင်ကုန်းကတော့လုံးဝကိုစီရင်မှာပြည်ရဟာအရအထက်ချာကောင်းတဲ့တောင်ကုန်းဖြစ်ပါလေခင်ဗျာ
။ဝါတာဖွဲ့တွေအနေနဲ့မိုင်းလဆစခန်းတွေပေါ်ဝင်ရောက်သိမ်းပိုက်တာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံမှာမိုင်းလတပ်ဖွဲ့ကောင်းဆောင်တွေအနေနဲ့အာသက်တရောပါဝင်နေမှုအခါလူမျိုးတွေတဲ့ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုနေမှု27ရာစုပင်လုံညီလာခံမှာကော်မတီဝင်ဖြစ်ပါဝင်နေတဲ့အကြောင်းကိစ္စရပ်စဉ်နဲ့ပတ်သက်နိုင်တယ်လို့လည်းရှမ်းပြည်ရေကဲခတ်သူတွေကသုံးသပ်ထားပါတယ်။ဝါတပ်ဖွဲ့အနေနဲ့ကတော့2009ခုနှစ်ကတည်းကမြန်မာတပ်မတော်ကနေဝါနဲ့မိုင်းလတ်တပ်ဖွဲ့ကိုနေ जा ဆောက်တပ်တွင်ပြောင်းဖို့ဖိအားပေးတော့ကနေမြေလုံခြုံရေးရပူးသွဲစခန်းချဖို့မိုင်းလတ်တပ်ဖွဲ့နဲ့ဝါတပ်ဖွဲ့တို့ကနေသဘောတူညီမှုရယူခဲ့တယ်လို့လည်းဆိုပါတယ်။လက်ရှိမှာရှမ်းပြည်မြောက်ပိုင်းဒေသလက်နက်ကန်တိုင်းဒါဖွဲ့တွေကနေဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ဗိုလ်ဌာနချုပ်ပန်ဆန်းမှညီလာခံတရားကျင်းပခဲ့ပြီးအဲ့ဒီညီလာခံကနေပြေခတ်တိုက်ခိုက်မှုရစဲရေးသဘောတူညီမှုစာချုပ် NCA ကိုဆက်လက်မလုပ်ဆောင်တော့ပဲငင်းချမ်းရေးစာချုပ်အသစ်ကိုပေါ်ဆောင်သွားမယ်လို့သဘောတူညီခဲ့ကြပါတယ်။ပန်းစန်းစည်းဝေးမှာ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်သမတော် TNL တန်းပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးမွန်ပြည်သစ်ပါတီနဲ့ကရင်နီမျိုးရာတိုးတက်ရေးပါတီနှစ်ဖွဲ့တို့ကလည်းတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။ပန်းစန်းစည်းဝေးသဘောတူညီမှုရရှိပြီးနောက်ပိုင်း UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းမိုင်းလာတပ်ဖွဲ့ပေါ်သဘောထားမြင်ပြောင်းလာပြီးတိမ့်ပတ်နေရာယူထားတဲ့သတ်စခန်းတွေကိုပြန်လည်လွှဲပြောင်းပေးတာဖြစ်နိုင်တယ်လို့လည်းရှမ်းမြေရေးကဲခတ်သူတွေကလည်းသုံးသပ်ထားပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားပါ။ VOA American ကနေည9:20ထိထုတ်လွှင့်ပေးမယ့်မြန်မာဘာသာစီစဉ်တွေမှာတော့ကျမရေကနာဥဟောင်းခင်မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းတော်ဆရာတွေကိုနားဆင်ကြဖို့လည်းရှိပါရဲ့ရှင်။ပြည်ရေးကနေကြတာပြင်းနေစီစဉ်တွေကိုဆက်ပြီးထုံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါမယ်ရှင
်။လျှို့ဝှက်မှတ်တမ်းတွေကိုအွန်လိုင်းကနေဖွင့်ချတဲ့ WikiLeaks အဖွဲ့ကအခုနောက်ဆုံးထုတ်လိုက်တာတွေကနေဖြစ်လာမဲ့အကျိုးဆက်တွေပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့အထူးပဲစိုးရိမ်တင်တယ်လို့အမေရိကန်ထိပ်တန်းထောက်လှမ်းရေးအဖွဲ့ကပြောလိုက်ပါတယ်။လူသိစင်ကြားထွက်လာတဲ့လျှို့ဝှက်မှတ်တမ်း1,800ခုကအစစ်အမှန်တွေလားဆိုတဲ့ပေါ်ဗိုလ်ထုနေမှာ CIA ပြောခွင့်ရကမှတ်ချက်ပေးပြောဖို့ညင်ပါတယ်။ဒါပေမဲ့လည်းအကြံဖက်ဝါဒီတွေတခြားရန်သူတွေရဲ့အန်ဒရယ်ကနေထောက်လန်းရေးအဖွဲ့တွေအနေနဲ့အမေရိကန်ကိုကာကွယ်နိုင်စွမ်းထိခိုက်ပျက်စီးစေဖို့ WikiLeaks ကရည်ရွယ်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ပြောပါတယ်။ Syria နိုင်ငံရကာမြို့ကို IS စစ်သွေးကြောတွေစီကနေပြန်ပြီးတော့တိုက်ခိုက်သိမ်းယူတာမှာထောက်ကူပေးဖို့အတွက် American Marine တပ်သားတွေကို Syria နိုင်ငံမြောက်ပိုင်းမှာချထားလိုက်ပါတယ်။ Marine တပ်သားတွေချထားလိုက်တဲ့အကြောင်းပထမဆုံးဖော်ပြတဲ့ Washington Post သတင်းစာကတော့ American လက်နက်ကြီးတပ်ဖွဲ့ကွဲရောက်သွားတာဟာဆိုရင် Syria နိုင်ငံတွင် American စစ်ဖက်တပ်ဖွဲ့တွေအသုံးပြုမှုမှာထူးခြားတဲ့ပြစ်ထမှုတစ်ခုဖြစ်ဖော်ပြပါတယ်။တရားဝင်ကြေညာချက်တော့အခုချိန်ထိထွက်မလာသေးပါဘူး။ American Mexico နဲ့ဆက်တောက်မှာတိုင်းဆောက်ပြီးတရားမဝင်ဝင်လာသူတွေကိုနေနေအစီအစဉ်စတင်ဖို့လိုအပ်တဲ့ဗန်ဒံငွေအတွက်ကံယူတန်းဆောင်တပ်ဖွဲ့တဘောဝဘေးဟန်တွေအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့နဲ့လေဆိပ်လုံခြုံရေးအဖွဲ့တွေရဲ့ဗန်ဒံငွေကိုဖျက်ပြီးယူဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။ Mexico နဲ့ America တိုက်အလဲပိုင်းဒေသတွေကနေတရားမဝင်ဝင်လာသူတွေကိုတားဆီးဖို့ကီလိုမီတာ3200ရှိတဲ့တိုင်းကိုစောင့်မယ်လို့ရွေးကောက်ပွဲကာလအတွင်းမစ္စတာထရမ့်ကပြောခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုကလူတွေကိုအမေရိကန်နိုင်ငံအတွင်းပြည်ဝင်ခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်ကိုဟာဝိုင်ပြည်နယ်ကတရားစွဲလိုက်ပါတယ်။အသည့်ပြင်ဆင်ထုတ်ပြန်တဲ့သမ္မတရဲ့ခီးသွွားခွင့်တားမြစ်မိန့်ကိုတရားစွဲလိုက်တဲ့ပထမဆုံးပြည်နယ်ဖြစ်ဟာဝိုင်ပြည်နယ်ကစတရားစွဲတာပါခင်ဗျာ
။တင်းချင်းချုပ်ကိုကိုကျော်ရသိန်းကကြေညာပေးခဲ့တာပါ။ဒီနေ့နေ့တွဲစီစဉ်ထုတ်လို့ရမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်သွေးဖြစ်ပါတယ်။ကျွန်မအီတန်စီပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:20ထိ line to meter 24.55 MHz တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျွန်မရှင်လင်းကြပါစေရှင
This program has come to you from the Voice of America, Washington.